အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံပုံမှန်ပြန်လည်ဆက်ဆံနိုင်ခဲ့ပြီးတော့မြန်မာပြည်အတွင်းမှာအလုပ်ကိုင်အခွင့်အလမ်းတွေဖန်တီးပေးနိုင်တဲ့တဘာဝအရေးအမြစ်တွေထုတ်လုပ်ရမှာပွင့်လင်းမြင်သာမှုရှိစေမယ့်တာဝန်သည့်ယင်းဤမြှုပ်နှံမှုတွေအကောင့်ထဲပေါ်ကြဖို့အမေရိကန်ကြီးတန်းတာဝန်ရှိသူတဦးကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတဝန်တာဝန်သည့်ယင်းဤမြှုပ်နှံမှုမှာနာမည်ကောင်းထွက်နေတဲ့ Caterpillar, Microsoft စတဲ့ American Corporation ကြီးတွေနဲ့ကုမ္ပဏီကြီးတွေကမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံနိုင်မဲ့အလားအလာတွေကိုစိတ်ဝင်တစားလေ့လာနေကြတာဖြစ်တယ်လို့အမေရိကန်စီးပွားရေးနဲ့ကုန်သွယ်ရေးလက်ထောက်ဝန်ကြီးဟိုဆေးဖာနန်ဒက်စ်ကဒီကနေ့တနင်္လာနေ့မှာတိုက်တွန်းလိုက်တာပါဒီအကြောင်းအပြည့်စုံကိုတော့ဒေါက်ခင်ဆိုးဝင်းကဆက်ပြီးပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံကို9ရက်ကြာခီးရောက်ရှိနေတဲ့စီးပွားရေးနဲ့ကော်ပိုရေးရှင်းလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဆေးဖာနန်ဒက်စ်ကမြန်မာနိုင်ငံဆက်မှုလက်မှုလုပ်ငန်းရှင်များအသစ်မှာတနင်္လာနေ့ကကျင်းပတဲ့အမေရိကန်မြန်မာကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုဆက်ဆံရေးညီလာခံမှာအခုလိုပြောဆိုလိုက်တာပ
ါ The participation of US companies will greatly benefit the people here through providing good jobs raising living standards
အမေရိကန်ကုမ္ပဏီတွေပူးပေါင်းဆောင်ရွက်ခြင်းအပြင်မြန်မာလူထုအတွက်အကျိုးကျေးဇူးအများကြီးဖြစ်ထွန်းစေနိုင်ပါတယ်လောက်ကံတွေဖန်တီးပေးနိုင်မယ်လူနေမှုဘဝမြင့်မားစေနိုင်တယ်အရင်းမြစ်တွေကိုကျင့်ဝတ်နဲ့အညီအသုံးချလာနိုင်မယ်ဒီနိုင်ငံရဲ့ပေါ်ကျွယ်လာတဲ့တဘာဝအရင်းမြစ်တွေကိုရေရှည်တည်တတ်မဲ့ဖွံ့ဖြိုးမှုတွေအတွက်အသုံးချနိုင်အောင်အားပေးကူညီရာရောက်ပါတယ
်မြန်မာနိုင်ငံနိုင်ငံသားယင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးစိုးသိန်းကတော့အမေရိကန်မြန်မာပုံမှန်ပြန်လည်ဆက်ဆံနိုင်ပြီးစီးပွားရေး၊ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုအရာဆက်ဆံရေးတိုးမြင့်လာနိုင်တာဟာစည်ရဲတဲ့မြန်မာပြည်သူလူထုအတွက်အကျိုးရှိစေနိုင်တယ်လို့အခုလိုသုံးသပ်လိုက်ပါတယ
်ပြည်လာယင်းနှီးကြမယ်ဆိုကျွန်တော်လူတွေဒီပညာတွေရမယ်အလုပ်ကိုင်တွေရမယ်ဝင်ငွေတွေပို့တိုးမယ်ဆိုရင်ဒေါက်ကင်ဆိုးဝင်းသိတဲ့အတိုင်းပဲလေကျွန်တော်တို့လူတွေပြော်လာမှာပေါ့အခုကျွန်တော်တို့လူတွေကဒေသမှာအလုတ်ကင်တွေလည်းမရှိကြဘူးဆင်းရဲကြတယ်သူများနိုင်ငံမှာအလုတ်ထွက်လာရတယ်ဒီခက်ခဲတွေဒေါက်ကင်ဆိုးဝင်းတို့သိတာပဲ
UFCCI မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းရောင်ကတော့မြန်မာနိုင်ငံရဲ့လိုအပ်ချက်နဲ့ပတ်သက်လို့ American ကုမ္ပဏီကြီးတွေရဲ့ပူးပေါင်းမှုလိုအပ်တဲ့အကြောင်းအခုလိုပြောဆိုပါတယ
် We are in urgent needs
တိပ္ပံနဲ့ခီမီနည်းပညာတွေကိုအပူတပြင်းလိုအပ်နေတယ်လို့ဆိုပါတယ်။ဗန္နာရေးစွန့်ရည်စီမံကုကဲမှုကျွမ်းကျင်မှုနဲ့ဈေးကွက်တွေလက်လန်းမီအောင်လုပ်ဖို့လိုပါတယ်လို့ဆိုပါတယ်။ American ကုမ္ပဏီတွေစီကနေအကူအညီတွေအများကြီးလိုတယ်လို့ပြောဆိုသွားတာပါ။ကမ္ဘာတဝန်းမှာဒေသခံလူထုအကျိုးအတွက်ကြည်ဝတ်နဲ့အညီတာဝန်သည့်ယင်းနှီးမြှုပ်နှံမှုမှာနာမည်ကောင်းရနေတဲ့ဆောက်လုပ်ရေးရန်ရာကြီးတွေထုတ်လုပ်တဲ့ American Caterpillar ကုမ္ပဏီရဲ့အကြီးတန်းတာဝန်ရှိပုဂ္ဂိုလ်တာဝန်သည့်ယင်းနှီးမြှုပ်နှံမှုဆိုင်ရာအထူးကျွမ်းကျင်သူ Darren Brooks ကတော့အခုလိုဆိုပါတယ
် We want to be here to help Myanmar become an upstanding member of the world community
ဒီမနက်ငံကိုကမ္ဘာအတိုင်းဝိုင်းနဲ့ဝင်ဆောင်အောင်ကူညီဖို့ကျွန်တော်တို့အရောက်လာခဲ့တာပါတဲ့ Caterpillar Company အနေနဲ့အခြေခံအဆောက်အုံလိုအပ်ချက်တွေအတွက်အရည်အသွေးရှိတဲ့ဆက်ရံနေရာကြီးတွေနဲ့အကူအညီပေးနိုင်တယ်လို့ဒေသခံတွေရဲ့အကျိုးအတွက်ကိုလည်းတအားသည့်အကူအညီပေးနေတာဖြစ်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ MetLife, FedEx, Chevron, GE, Target စတဲ့ထိပ်တန်း American Company ကြီးတွေရဲ့ကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဝင်90ကျော်ထဲမှာ Microsoft Company ရဲ့ကိုယ်စားလှယ်လည်းပါဝင်ပါတယ်။ကမ္ဘာဥဆောင် Software Company ကြီးဖြစ်တဲ့ Microsoft အနေနဲ့မြန်မာပြည်မှာလုပ်ငန်းတွေလုပ်ဖို့သဘောတူညီချက်တွေလက်မှတ်ရေးထိုးနိုင်ပါပြီလားဆိုတဲ့အမေးကိုတော့ Microsoft ရဲ့အာရှရေးရာညွှန်ကြားရေးမှူးAndrew Hodges ကအခုလိုဖြေပါတယ
် No big deals at this point in time but we have a whole range of different programs
ဒီချိန်မှာတော့ကြီးကျယ်သဘောတူညီမှုတွေလက်မှတ်ရေးထိုးရမှာရှိသေးပါဘူး Microsoft company ဟာကြေပြောလာတဲ့အစီအစဉ်တွေအများကြီးရှိပါတယ်မြန်မာပြည်မှာဈေးကွက်အသစ်ရှာဖွေဖို့စူးစမ်းလေ့လာနေတဲ့အစ်စ်မဲရှိပါသေးတယ်မြန်မာပြည်အတွက် Microsoft ရဲ့ဘယ်အစီအစဉ်ကအံဝင်ကွင်းကျဖြစ်မလဲဆိုတာကိုလေ့လာစူးစမ်းနေတာပါ
American ကုန်သည်ကြီးများအသင်းဒုဥက္ကဋ္ဌတမ်မီအိုဗာဘီနဲ့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးတို့ကတော့ဤပညာပူးပေါင်းဖလှယ်ရေးကအစတာဝန်သည့်ယင်းဤမြုပ်နှံမှုအစုံပူးပေါင်းဆောင်ရွက်ကြရေးနားလည်မှုစာကြွန်းတော်ကိုဒီညီလာခံမှာလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီလိုလက်မှတ်ရေးထိုးကြရမှာ American လက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဇေးဖာနန်ဒက်စ်နဲ့ UMFCCI မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်တို့ကတက်တေအဖြစ်ပါဝင်ခဲ့ကြပါတယ်ရှင်